ကျွန်တော်တို့ရဲ့ဒေသကြီးများရှင်အနာဒီရသားဆိုရလက်ထက်မှာနိုင်ငံရေးကျင်းသားဥယျာဉ်ပို့တိုးလာသလိုဒီမိုကရေစီရဲ့အခြေခံဖြစ်တဲ့လူ့လယ်စွာထုတ်ဖော်ပြောဆိုဆန္ဒပြသူတွေဖမ်းဆီးထောင်ချခံနေရတဲ့လူခွေချိုးဖောက်ခံနေရတာဆိုရကြအနေထားဖြစ်နေပါတယ်လို့နိုင်ငံရေးကျင်းသားရဲ့လှုပ်ရှားနေတဲ့အဖွဲ့တွေကပြောဆိုလိုက်ပါတယ် ရွေးကောက်ပွဲရလက်အရာစက်ပြီးတော့တာဝန်ယူမဲ့နောက်ဆိုရတက်တက်မှာအကြောင်းမျိုးမျိုးကြောင့်ထောင်ချခံရတဲ့နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးအကျဉ်းတော်ဥပဒေထွက်ပေါ်လာရေးအပါအဝင်အကျဉ်းသားတွေရဲ့လူခွင့်ရေးတွေကိုစနစ်တကျဂရင်ကြွယ်ဖြည့်ရှင်းပေးပါလို့ NNL ဆိုရကိုတိုက်တွန်းချပါတယ်။နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးတင်အေအေပီပီဘီရဲ့တွဲဖက်အတွင်းမှုဥပဒေကိုကျမစုမုံကဆက်သွ ဒီကမင်းစင်နာကတော့တက်မတော်ကနေပြီးတရားစွဲဆိုခံရတယ်အာဒီတက်ထဲကအမျိုးသမီးလေးတယောက်ကိုလည်းနိုင်ငံရေးစင်နာဖြစ်တက်မှတ်လိုက်တယ်လို့သိရပါတယ်ဆွဲခါကြတော့လက်ရှိမြန်မာနိုင်ငံမှာဒီနိုင်ငံရေးစင်နာဥယေကဘယ်လောက်ရှိနေပြီလဲထောက်ထဲမှာအခြေကျခံနေရတာကိုလက်ရှိတရားရင်ဆိုင်နေရတဲ့အနေအထားပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါရှင့်
လက်ရှိကျွန်တော်တို့ဒီဘောနိုင်ငံမှာနိုင်ငံရေးစင်နာဥယေကဘယ်လောက်ရှိနေပြီလဲထောက်ထဲမှာအခြေကျခံနေရတာကိုလက်ရှိတရားရင်ဆိုင်နေရတဲ့အနေအထားပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါရှင့်
လက်ရှိကျွန်တော်ရေဘောနိုင်ငံမှာနိုင်ငံရေးစင်နာကသုံးရက်ဆက်ရောက်ရှိတယ်။ဆောင်းနေကြနေပြီးအမှုရှင်နေရတာကတရား90%ရောက်ရှိပါတယ်။ပြီးတော့ဒီအမောက်ကြရပြီးတော့ပြည်နယ်မှုရှင်နေရတာကသုံးရက်80%ရောက်ရှိပါတယ်။အလုံးပေါင်းလိုက်900ကျပ်လေးပါ။ဒီနိုင်ငံရေးစင်နာဆက်မှတ်တယ်ဆိုလို့ရှိရင်အကူအညီတွေ၊ဒေါ်တိုင်းနဲ့တန်းတူညီမရေးအတွက် ဒီလိုပြီးတော့ပြောဆိုလို့တိုက်ဆောင်ရတယ်ဆိုလို့ရှိရင်ရေးပြအားဖြင့်နိုင်ငံရေးစင်တာတို့ဆက်ပါပါအဲ့လိုပဲဒီတက်သေးကဒေသကြီးတွေကိုတက်မီတာကြီးရဲ့ဒီတက်မှုမတရားပေါ့နော်ဒီလိုလို့ရှိရင်သူ့ရဲ့ဘစ်နက်ဆိုပြောဆိုခွင့်ရင်ကြီးခွင့်အဲ့ဒါကိုထုတ်ဖို့ပြောဆိုခွင့်အစမ်းချနေတဲ့ဆိုတာကဘယ်လိုမှမဖြစ်သင့်ဘူးပေါ့နော်ဒါကဒီမိုကရေစီရဲ့အခြေခံရှင်းတင်နေဖြစ်တယ်နောက်လူ
အခုဆိုရင်လေရေကောက်ပွဲရလက်တေအရာနောက်ထပ်တတ်တစ်ခုအဖြစ်နဲ့ဆက်ပြီးအုပ်ချုပ်မဲ့အခြေအနေမှာအခုလက်ရှိဒီလိုမျိုးနိုင်ငံရေးကျင်းသားတွေလက်ရှိရှိနေသေးတဲ့အနေအထားပေါ်မှာပေါ့နော်ဥပဒေကြီးတို့ဒီနိုင်ငံရေးကျင်းသားတွေရှိနေသေးတဲ့အနေအထားပေါ်မှာဘာများပေါ့နော်ပြောချင်တာဒီတောင်းဆိုချင်တာများရှိပါလဲရှင်
ကျွန်တော်တကယ်ပြောချင်တာရှိပါတယ်။နိုင်ငံရေးအကျဉ်းသားတယောက်ရှိနေတော့မှာအများကြီးဖြစ်နေပါတယ်။ဆိုတော့ဒီတကားတွေကတော့သူရဲ့ပြောခဲ့တဲ့ဖြစ်တဲ့ပြည်သူရဲ့လက်ဒီပေါ်မှာအမှတ်ရနေတယ်လို့ကျွန်တော်ဆိုချင်တယ်။အဲ့လိုပဲသူ့အနေနဲ့ဒီနိုင်ငံရေးအကျဉ်းသားကိစ္စကိုဒီလာမယ့်စက်တန်းထဲမှာတစုံတရာအကန့်ကိုဖြေရှင်းမယ်လို့ကျွန်တော်မျှော်လင့်တယ်။အဓိကတော့ကျွန်တော်တို့နိုင်ငံရေ 明报文啊，一定的吧嘞。再像印度一样，世俗的嘞，那个现在这个甚至觉得是信仰的我们嘞，怎么对待？像毕业看见了，那个有宗教信仰这个物嘞，为什么毕业看见嘞？毕业的男女之间的嘛，俺那里都要过来嘛，嘛那个嘛，那个有宗教信仰的，为什么信仰的不行？大概了，都有这个国家搞法的。所以，大概我们信仰的人在那里是搞法，世界我们也做这个去办的。信仰我对他第一点看见了嘛，对信仰怎么呢？我不能在这对现在做个对白呀。信仰我们信仰的人在那里是不行，怎么那个？我们提供两部分，两部分的这个去办的。哎，就来这个问题，那个有些个也做个，最近你了解多少的信仰呢？信仰多少人没有信仰的？那都够了。那个有些个怎么那个偏心的呢？是不是呢？那个有些个偏心的怎么那个？但是个那个有些个偏离的路够了的呀，那个。但是个这个如果我真的这样开始偏心的路了，那我必然将来有两亿的负债。
好嘅，誒，我們今晚嘅話，古老廟多話題咧，人家以前啊，以前八九年，那都講下啲，人家以前啊，跌到哪裡喎？跌了偏心哪一幕，所以不如徹底有商業店咧，都有保證，一張表現啊，是話咧先。
跌到哪一幕，就偏心咧幹嘛？難道跌到？可能平均世界對應的都講到話，平均世界，可能人家以前啊，以前股多多就有冇講，所以你在比較嘛，你在咧，就會嘅。 ဒီပြည်ရေးပြည်ရေးနဲ့သူတို့လုံးလုံးစိတ်ချသွားနေတဲ့နိုင်ရေးရှင်အသက်ရှင်တဲ့နိုင်ငံဒါတွေကိုချင်းချောက်နေရရောက်ပါတယ်။ဒါတို့ကလေယာဉ်ကြီးပြဿနာရှိပါတယ်။မြန်မာပြည်ဒေသကြီးတွေကလေယာဉ်ပိုင်ဆိုင်ကုန်ရှိနေတဲ့လူအပ်ပါတယ်။ဒါတို့လေယာဉ်ကြီးတွေကိုတောင်းမလို့ကြောင့်မတရားသိမ်းပတ်ဆိုင်ရတဲ့ဆိုလို့ရှိရင်ဒီလေယာဉ်ကြီးတွေတရားရှိဖို့လည်းဘာတွေကပြန်ပြီးတက်ရောက် ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ดีในงานจังหวัดลงมาสิเดอจีนนั่งดีจีนสแกนดีเดมาในงานยี่จีนนั่งดีสิเดอแล้วมีพันธุ์สีขันยาเดอในทางกับเราที่เชียร์สูงจากในทางมาสิเดมาเลยสิไอ้ลูกเดียร์เนี่ยต้องเปลี่ยนลูกเปียโบยอ๋อดีแต่สายเนี่ยดีพันธุ์สีที่อาศัยสูงทางชาติเดอจำเราบ่าวเวสูยาพันธุ์สีเดบก้าบาริสเอาเยอะไปเดนเนี่ยลูกเอพีพีนี่เนี่ยพี่น้อยน่าชิมเลยสิอีนั่งไว้มาบ่ได้จังหวัดตั้งมาก็ออกมาดีดีพันธุ์สีทางชาติเดอสิเดอเนาะพวกนี้สัญญาเลยสิบ่ได้แ ဟိုငါနာကကြီးနဲ့တရားလေးလုပ်ပြီးတရားဆွဲတယ်။တရားရုံးကနေပြီးတော့အမိန့်ချတယ်။အမိန့်ချရည်ကြီးဆိုလို့ရှိရင်အစိုးရအနေနဲ့ကကျန်တာကဖြတ်ချင်းမလို့ချင်းကအစိုးရကလုပ်တယ်လို့ရှိရပြီးဖတ်ထုတ်လိုက်တယ်။ဒါပေမဲ့ကြောင့်ဒါအစိုးရကဒီပုံမှာဖြတ်ပေးဖို့ဆိုတာမျိုးကိုဟိုတရားစဉ်းစားပြီးတော့တိုင်နေပြီးတော့တချို့လုပ်လို့ရတဲ့ကိစ္စတွေရှိပါတယ်။အဲ့တော့ဒီအစိုးရအနေနဲ့အများဆုံးအကောင်အထည်ပုံပုံလေးပါတယ်။နောက်တစ်ခုကအကျဉ်းတောင်ပြဿနာပေါ့။အကျဉ်းတောင်ပြဿနာကိုကျွန်တော်တို့ကဒီအကျဉ်းတောင်ပြဿနာသိကြားလို့ရင်းလို့မရဘူး။အကျဉ်းတောင်ပြဿနာဒီနိုင်ငံတော်ရဲ့လုပ်ငန်းကြီးနဲ့ဆက်ဆက်ပတ်သက်နေရတယ်။ဒီမိုကရေစီရဲ့ဒုက္ခရဲ့အတင်းတူပေါင်းကြီးနဲ့ကျွန်တော်တို့တရိပ်ပတ်သက်နေရဆိုတာကိုလည်းဖြည့်သွင်းစဉ်းစားဖို့လိုတယ်။မဟုတ်ဘဲနဲ့အကျဉ်းတောင်ဒေသကသိကြားသိသက်ရပြည့်လို့ဖြည့်စဉ်းစားနိုင်လို့ဒီလိုရှင်တော့အကျဉ်းတောင်ပြဿနာအပြည့်လုံးမှာမဟုတ်ဘူး။ဆိုတော့ဒါ ਉਹ လေဒီအစိုးရနဲ့ဒီတရားဥပဒေစိုးမိုးရေးအစိုးရတွေကအစီအစဉ်ပြုလုပ်နေတယ်။နောက်တစ်ခုကဒီအပြင်းထန်တာလေအစ်ဒီမှာပြည်ထောင်စုကြီးကလည်းအောက်ပါရှိတယ်။ဆိုတော့ဒီဟာကလည်းမဖြစ်ဘူး။ကျွန်တော်တို့ဒါကနိုင်ငံရေးအရာနဲ့ပေါ်စီရပြည်ကြောင်းနေရတာဖြစ်တယ်။အပြင်းထန်ဒီတရားဥပဒေကလည်းအောက်ပါရှိတယ်။အရင်တော့ကမြန်မာနိုင်ငံအပြင်းထန်ဒီတရားဥပဒေကလည်းအောက်ပါရှိခဲ့တယ်။ဒါပေမဲ့ကျွန်တော်တို့ပြန်ဆိုးရော်နေပြီးဆောင်ကျက်ဆက်ကနှစ်ခုနှစ်ခုနဲ့အာဏာသိမ်းနေဟိုတက်မဆွေးရတာအနာမေပြောင်းကြီးတယ်ဒီကကြတော့84ခုနဲ့နောက်ဆက်လက်ဖွဲ့စည်းပုံအခြေခံဥပဒေစပေါ်ဒီစနစ်ကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံကြီးပေါ်လာတယ်အဲ့ဒီဥပဒေကနေဆိုတော့တရားရုံးဝင်ကြီးကတော့ဖြတ်သိမ်းနေတာရှိတယ်အခုအပြင်ကိုယ်ပိုင်ကာလမှာကျွန်တော်တို့တရားရုံးဝင်ကြီးကိုပြန်လဲထုတ်ဆောင်ခဲ့ထုတ်ဆောင်ပြီးတဲ့အခါကျတော့အရင်ဥပဒေဌာနကိုတရားရုံးဝင်ကြီးကနေတော့ရှုပ်ကြောင်းပြီးတော့ကျွန်တော်တို့ထားတယ်အဲ့တော့မှကျွန်တော်တို့ဒီအချင်းထောင်နဲ့ပတ်သက်တဲ့စီရင်ကြောင်းလေးတွေတိုက်တဲ့အခါမှာပုံလေးတွေကူမယ်ဆန်းဆန်းမယ်အခုတော့အကျဉ်းသားတွေကပြည်ပြန်အထက်မှခံရတဲ့တကယ်ဟိုတဖြည်းဖြည်းချင်းနဲ့အင်းပတ်ခံရတယ်ဖြစ်တယ်တကယ်ဟိုလူတရားရဲ့စံမော်ကြီးကတော့ချက်ဖြစ်တဲ့အိတ်ကောင်းချင်းမအေးရဆိုတဲ့ဟာမျိုးကသူ့တွေကခံစားနေရတဲ့အခြေရှိရယ်ကျွန်တော်တို့သေဘောကုသကံမှုတွေရတဲ့အင်တန်မှာလဲပါလိမ့်ရလို့ရှိတယ်ဒါတွေကိုစနစ်တကျပြည်ပြန်ကြောင်းလို့ကိုကျေးရအောင
်ဟုတ်ကဲ့အဲ့တော့ဒီအကျဉ်းထောင်တွေရဲ့အခြေအနေဘက်ကိုတစ်ချက်လှည့်ကြည့်ပါလေအခုလက်ရှိကဒီကပ်ရောဂါ COVID-19 ကလည်းဒီကူးစက်ပြန့်နှံ့နေတယ်ဆိုတော့ပြီးခဲ့တဲ့ဒီသတင်းပတ်တွေလာနေပါပဲဒီအကျဉ်းထောင်တွေထဲမှာလည်း COVID-19 ကူးစက်မှုတွေရှိနေတယ်ဆိုပြီးတော့မှဒီလိုသတင်းတွေထွက်နေရလည်းရှိတယ်တကယ်ဖြစ်နေတဲ့ဥစ္စာတွေလည်းရှိတယ်ဆိုတော့တာဝန်ယူထားတဲ့ဝန်ကြီးဌာနရောနောက်ပြည်ထောင်စုအစိုးရဘက်ကရောဒီအကျဉ်းစခန်းတွေရဲ့အနေအထားပုံမှာပြည်ပြည်ပြောင်းလဲဖို့နောက်ကျန်းမာရေးနဲ့ညီညွတ်တဲ့အခြေအနေတွေဖြစ်နိုင်အောင်ဖန်တီးပေးဖို့နောက်ဒီကူးစက်ရောဂါတွေမပြန့်ပွားအောင်လှုပ်ဆောင်ပေးဖို့အတွက်APP အနေနဲ့ရောဘယ်လိုများအကြံပေးချင်တာတိုက်တွန်းချင်တာရှိပါလေရှင
်အခုလေဒီကြည်လေးသက်သာရောဒီအကျဉ်းကြီးဌာနသက်သာရောအစိုးရသက်သာရောအကျဉ်းထောင်နဲ့ပတ်သက်ပြီးတော့ဒီစုံတရာတော့သူတို့ဟိုကံကြောဆောင်ရွက်နေကြတယ်ဆိုကျွန်တော်တို့သိရပါတယ်ဆိုတော့အထူးသဖြင့်တော့ဒီကိုဗစ်ဖြစ်တာတဲ့ကာလမှာအကျဉ်းသားအဖြစ်တွေပြီးကြခွဲရတာတို့နောက်အထက်မှာဒီတို့ကြီးတိုက်တာတို့နောက်အစားအသောက်တွေလည်းပိုကောင်းအောင်ကြီးရတာတို့နောက်ဒီဟိုကိုဗစ်တော်ကြတဲ့ဒီကစေးကြီးတို့နောက်ဒီတခြားတော်ဝင်ကြီးကြီးချမ်းသာတွေဒါတွေလုပ်တော်နေတယ်တော့ကျွန်တော်ပြသပြရတယ်။ဒါပေမဲ့ကျွန်တော်ရဲ့စိတ်ကြီးကဒီလိုကအရင်ပြည့်ပြည့် ဒီကနေ့ကျတော့ဒီလိုရှော့ချတယ်ဆိုတော့ဒီသမာဓိတို့ကိုဒီတော့ဒီမှာယူနီတာနာကဆက်မှတ်တာတွေဒီနေ့ဒီနေ့နဲ့အရင်ထောင်တော့ဘယ်လိုမှဟိုရပ်တည်တင်တုံးနေတယ်အနေအထားမရှိဘူး။အဲ့လိုရှိဖို့တဲ့ကျွန်တော်တို့ဘဝကြောင့်ကျတော့ဒီကတဲ့ကံမှာဆက်တဲ့ကံမှာလည်းကျွန်တော်တို့ကစနစ်ကြီးစီစစ်တဲ့လို့ရဟုတ်ကြောက်ပါ။ဆိုစနစ်ကြီးစီစစ်တဲ့နဲ့ပြုမယ်လို့ရှိရင်ကျွန်တော်တို့ဒ
ပါတယ်ကျောင်းဥပဒေပြင်ပြောင်းလဲမှုတွေလည်းကျွန်တော်တို့ကလုပ်ရမှာပါအဲဒီတော့ဥပဒေကကျွန်တော်တို့တကယ်ကိုဆင်းရဲကြရတဲ့ဥပဒေဖြစ်တယ်ဒီကြတဲ့ဒီကျွန်တော်ဥပဒေကိုဆင်းရဲကြရမျိုးကျွန်တော်တို့ပြင်ပြောင်းလဲရမှာပါအဲတော့နောက်ဆုံးအနေနဲ့ပေါ့နော်အခုဒီ2021ခုပွဲကနေပြီးတော့ဒီစပ်ပြီးတော့ဒီတာဝန်ယူမဲ့တောင်ဆန်းစုကြည်ဦးဆောင်တဲ့ NLD
အဲ့ကျွန်တော်တို့ဒီ2021ခုပွဲမှာစီဒီရဲ့ကမြေရတ္တမျိုးကြီးအဖွဲ့ချုပ်ကိုပြန်ပြီးတော့ရွေးချယ်ပေးတယ်။အဲ့ဒီတော့ဒီစီဒီရဲ့ရွေးချယ်မှုကိုကျွန်တော်တို့အသိမပြည့်တယ်။အဲ့လိုပဲစီဒီရွေးချယ်ရဲ့အဆိုအရပုံနဲ့စီဒီရဲ့အူးကျင်းရဲ့လုံခြုံမှုစီဒီရဲ့အူးကျင်းရဲ့တန်တူညီညွတ်မှုရဖို့အတွက်ဥပဒေကြီးကြီးကြောင်းရရမှာတယ်။နောက် institutionalization ကျန်ရီကိုပုံခိုင်မှာနဲ့တကယ်တကယ်ပြောက်ပြီးခိုးလဲအစိုးရဘက်ကပြောပါလိမ့်။ဒါတော့မှအစိုးရကနေပြောလူ့ကွန်ရီကိုကာကွယ်တဲ့လူ့ကွန်ရီကိုဖြည့်ပေးတဲ့အစိုးရတည့်ရဲ့အောက်ကျွန်တော်တို့ဘာကြီးရောပုံပေါ်ကြားကိုပုံပေါ်ကြားကိုနဲ့အစိုးရကလည်းဒီပေါ်မှာဦးဆောင်ပြီးတော့ဆောင်ရွက်ပေးဖို့လို့အပါလဲလို့ဆိုတယ်။